ဒီမိုကရေစီထွန်းကားရေးအတွက်ကြိုးပမ်းကြတဲ့နိုင်ငံရေးလှုပ်ရှားသူတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်တဲ့အတွက်လူတဦးတယောက်ထဲအတွက်ကိုသာမကသူ့ရဲ့လူအဖွဲ့အစည်းတစ်ခုလုံးအတွက်ပါအထောက်အကူဖြစ်စေတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်တဲ့ဥက္ကဋ္ဌကြီးကပြောဆိုလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပခဲ့တဲ့နိုဘယ်ဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်ဥက္ကဋ္ဌကြီးတက်ရောက်ခဲ့တယ်လို့နော်ဝေဝန်ကြီးချုပ်ဟောင်းတုံးနဲ့လက်ရှိမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြအောင်မယ်ခင်ဗျာ
။နော်ဝေနိုဘယ်ဆုပေးပွဲကျင်းပရေးကော်မတီရဲ့ဖိတ်ကြားချက်နဲ့ကြာတာပတင်းတွေကနော်ဝေနိုင်ငံအော့စလိုမြို့တော်မှာကျင်းပတဲ့နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်တက်ရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ဥက္ကဋ္ဌကြီးကကမ္ဘာနိုင်ငံတော်တော်များများမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်လှုပ်ဆောင်သူတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့နော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကနေနှစ်စဉ်ရွေးချယ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုပေးရချီးမြှင့်တဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေပုံမရရှိပြီးဒီမိုကရေစီရဲ့ကြိုးပမ်းမှုတွေမှာအထောက်အကူဖြစ်စေခဲ့တယ်လို့ပြောဆိုပါတယ်
။ရာသီအချင်းကျွန်တော်တို့ဒီအာဏာရှင်နိုင်ငံတွေကနေပြီးတော့ဒီမိုကရေစီထွန်းကားအောင်လုပ်တဲ့ဖြစ်စဉ်တွေမှာနိုင်ငံတကာမိသားစုရဲ့အာရုံစိုက်မှုပံပိုးကူညီမှုတွေရဖို့အတွက်ဒီနိုဘယ်ဆုချီးမြှင့်တာဟာအများကြီးထောက်ဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဆိုရင်လည်းနိုင်ငံတကာမှာပြောကြလို့ဆိုမထင်မရှားနိုင်ငံလေးပါ။ဆိုတော့အဲ့လိုနိုင်ငံလေးရဲ့ဒီမိုကရေစီလှုပ်ရှားမှုကိုတစ်ကမ္ဘာလုံးကအာရုံစိုက်လာအောင်ကြိုးပမ်းတဲ့အခါမှာဒီနိုဘယ်ငြိမ်းချမ်းရေးဆုဟာအများကြီးထောက်ကူဖြစ်ခဲ့ပါတယ်။အခုလည်းပဲဒီတူနီရှားဆိုလို့ရှိရင်ဒီ Arab Spring ပေါ့ဒီ Arab Spring လှုပ်ရှားမှုကိုစတင်ခဲ့တဲ့နိုင်ငံဒါပေမဲ့လှုပ်ကြံတာတွေလူမှုရေးအငြိမ်းမသက်ဖြစ်တာတွေနဲ့ဒီဒီမိုကရေစီပြုခင်ကြောင်းလည်းဖြစ်စဉ်ကပြန်ပြီးတော့နောက်ပြန်ဆုတ်သွားတော့မလို့ပျက်စီးတော့မလို့ဖြစ်တဲ့အချိန်မှာဒီအဖွဲ၄ဘွဲကနေပေါင်းပြီးတော့အမျိုးသားအလုံးကွစ်ဆုံဆွေးနွေးမှုတွေဖြစ်အောင်နောက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အစိုးရပေါ်လာအောင်စူးစမ်းခဲ့တဲ့သူရဲ့ဖြစ်စဉ်ပေါ့လေအဲ့ဒါကိုအခုလိုငြိမ်းချမ်းရေးဆုပေးလိုက်တဲ့အတွက်ကြောင့်အခြားဒီမိုကရေစီကျိုးပန်းနေတဲ့နိုင်ငံတွေအတွက်ပါအများကြီးခေါ်အားဖြစ်စေပါလေ
။ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုကိုတော့တူနီရှားနိုင်ငံမှာ2011ခုနှစ်ကလူမှုအုံကြွမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့ကြတဲ့တူနီရှား National Dialogue Quartet အဖွဲ့ကရရှိခဲ့တာပါ။တူနီရှားအထွေထွေအလုပ်သမားတမကတူနီရှားဆက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းတူနီရှားလူခွေရေးအဖွဲ့ချုပ်နဲ့တူနီရှားရှေ့နေများအဖွဲ့၄ဘွဲ့တို့ကနေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီရေးလှုပ်ရှားမှုညွန်မောင်းအဖွဲ့ကနေကြာတာပတင်းတွေကအော့စလိုမှာစုကိုလက်ခံရယူခဲ့ပြီးတော့ဒီအဖွဲ့ကိုတိုင်းပြည်မှာအာဏာရှင်အစိုးရကိုဖျောက်ချခဲ့ပြီးနောက်အများပါဝင်ခွင့်ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြက်ပြက်သားသားဆောင်ရွက်ခဲ့တာကြောင့်နိုဘယ်ဆုရွေးချယ်ရေးကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်ဒီစုပေးပွဲအခမ်းအနားပြီးမှာတော့88မျိုးဆက်ခေါင်းဆောင်ဥက္ကဋ္ဌကြီးဟာနော်ဝေဝန်ကြီးချုပ်ဟောင်းခဲမာဂနာဗိုနာဗစ်နဲ့အော့စလိုစင်တာမှာတနားရီကြာတွေ့ဆုံပြီးရွေးကောက်ပွဲလွန်ကာလအခြေအနေတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဥက္ကဋ္ဌကြီးကပြောပါတယ
်အဓိကတော့ဒီမှာဒီနော်ဝေနိုင်ငံမှာညွန်ပေါင်းအစိုးရဖွဲ့တာတွေနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်ပြီးတော့ဒါကျွန်တော်တို့နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအဲ့ဒါတွေကိုကျွန်တော်တို့ရောပြဆွေးနွေးပြတ်
ဟုတ်ကဲ့ရှင်။ဦးကိုကိုကြီးဟိုပါတီထောင်မဲ့ကိစ္စရောဆွေးနွေးပြသေးလား
။အဓိကကတော့ကျွန်တော်တို့ကဒါကျွန်တော်တို့နိုင်ငံရဲ့အခြေအနေဆိုရင်ဒါကျွန်တော်တို့ကိုယ်တိုင်ကဒီချိန်မှာငြင်းငြင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းနိုင်ဖို့ဒီနိုင်ငံကြီးအကြောင်းလဲကအဓိကကြာနေတော့ကျွန်တော်တို့ကတော့ဒီဟာကိုပဲအာရုံစိုက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေကြတာပါ။
မြမရေးမှာအရင်ကလေးကဒီဇိုင်းမမတ်ကူညီပေးခဲ့တယ်လို့ပြည်ရင်းငြင်းငြင်းရရှိဖို့အတွက်ကိုလည်းအဓိကကူညီပေးနေတဲ့Norwegian Burma Committee ကနေဥက္ကဋ္ဌကြီးကိုရွေးကောက်ပွဲလွန်ကာလနဲ့ပတ်သက်တဲ့ဆွေးနွေးပွဲအတွက်ကိုလည်းဖိတ်ကြားခဲ့တာပါဒီဖိတ်ကြားချက်နဲ့ဒီဇင်ဘာလ10ရက်ကနေ18ရက်နေ့ထိဥရောပ၄နိုင်ငံခီးထွက်ခွာလာတာဖြစ်ပါတယ်ဒီဥရောပခီးစဉ်အတွင်း Norway, Netherlands, Belgium ပြင်သစ်တို့ကိုတွားရောက်မှာဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံကလက်ရှိမြန်မာနိုင်ငံရေးအပြောင်းလဲငြိမ်းချမ်းရေးကိစ္စအစတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီဇင်ဘာလ15ရက်နေ့ကျရင်တော့ Oslo မြို့ရဲ့House of Literature မှာဥက္ကဋ္ဌကြီးဦးခိုင်ဝင်း KNU ကရင်မျိုးသားစည်းရုံးဒုဥက္ကဋ္ဌနော်စီဖိုရာစိန်တို့ကနေအစိုးရအသက်မတိုင်ခင်နဲ့အစိုးရအသက်တက်ပြီးနောက်တွေ့ကြုံရမယ့်မြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပြီးတော့တနိုင်ငံလုံးပြစ်ခတ်ရဆဲရေလှုပ်ရှားမှုတွေအကြောင်းကိုအပြန်အလှန်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။